2024ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးကနှေးကွေးနေပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ့်အကြောင်းကုလသမဂ္ဂကအစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝန်းပြည်ပခါတွေတိုးလာတာ၊ကုန်သွယ်ရေးနှောင့်နှေးမှုတွေနဲ့ရင်ဆိုင်ရတာအတိုးနှုံးဆက်ပြီးတော့မြင့်တက်နေတာနဲ့သဘာဝဘေးရန်ရဲ့အကြောင်းစီးပွားရေးအခြေအနေဆုပ်ယုပ်မှုတွေနဲ့ကြုံလာရနိုင်တာကိုလည်းထောက်ပြထားပါတယ်။2024ခုနှစ်မှာကမ္ဘာစီးပွားရေးဆုပ်ယုပ်မှုက 1.8 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့မျှော်မှန်းထားတာထက်ပိုနည်းပြီးတော့ 1.4 ရာခိုင်နှုန်းအထိတောင်ကျဆင်းနိုင်တဲ့အကြောင်းနဲ့2020ခုနှစ်ကိုဗစ်ကပ်ရောဂါရင်ဆိုင်ရခင်အခြေအနေထက်အောက်ကိုပိုပြီးတော့မှရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့စီးပွားရေးအစီရင်ခန်းစာကဖော်ပြပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်ကနိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF ကပြီးခဲ့တဲ့အောက်တိုဘာလခန့်မှန်းချက်နဲ့စီးပွားရေးဘောင်းတူလှုပ်ဆောင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်း OECD ရဲ့နိုဝင်ဘာလကုန်ခန့်မှန်းချက်တွေထက်ကိုပိုပြီးတော့နည်းနေတာပါ။ငွေချင်းငါဖို့အခက်အခဲနဲ့စရိတ်စကားကြီးမှန်ပြင်းပြမှုတွေကြောင့်ကမ္ဘာစီးပွားရေးဟာလေးဆန်းကိုခက်ခက်ခဲခဲရင်ဆိုင်နေရတဲ့အခြေအနေမျိုးဖြစ်ပြီးတော့အထူးသဖြင့်ရင်းနှီးမြှုပ်နှံမှုလိုအပ်တဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကြက်တဲတွေကြုံရနိုင်တဲ့အကြောင်း2024ခုနှစ်ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာမှာသတိပေးထားပါတယ်ရှင်။